အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့နယူးယောက်မှာဇာတာပင်နေ့ကတွေ့ဆုံတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာလူညာလူနည်းစုတွေပေါ်ကျွလွနယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုစုဆောင်းဖို့အဖွဲ့အဖွဲ့ဖွဲ့စည်းရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်လိုက်တဲ့တနေ့ထဲမှာပဲဝန်ကြီးဦးကျော်တင်ဆွေနဲ့ဝန်ကြီးပွန်ပေယိုတို့တွေ့ဆုံတာပါ။ဒီတွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့အမေရိကန်နိုင်ငံသားဌာနကမထုတ်ပြန်သေးပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစတင်မလာ26ရက်ဗိုလ်မှူးတွေကတော့ဝါရှင်တန်ဒီစီမြို့တော်ကွန်ဂရက်လွှတ်တော်မှာအမေရိကန်ထက်လွှတ်တော်လူမျိုးစုကောင်းဆောင်ရီပပလီကန်ထက်လွှတ်တော်မှာမစ်ချ်မက်ကောနဲ့တွေ့ဆုံဆွေးနွေးပါတယ်။အဲလိုတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အလို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့နေရက်ဆွတ်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံတိုင်းဌာနကတင်ထုတ်ပြန်ထားပါတယ်။ဒီလူ့ခွင့်ရေးကောင်စီမှာကြော်တာဝင်းဒီကအဖွဲ့ဝင်48နိုင်ငံမြောက်ဘက်ဆုံးဖြတ်တာမှာတော့အထောက်ခံမဲ့35မဲကောက်ကွက်မဲ3မဲနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီထားသတင်းတပုတ်အနေနဲ့ကတော့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအခုမြေပေးနေတဲ့ပေါ်ကုလသမဂ္ဂဒွေးမှုသူအန်တိုနီယိုဂူဒရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂဒူရီညီလာခံတပုတ်အမြောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာနဲ့အတွေ့အမှုချုပ်ဂူဒရက်စ်တို့ကြာတာဝိနိကပြည်ဆောင်ဆွေးနွေးချိန်တွင်အဲ့လိုချီးကျူးပြောဆိုတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့တင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီသလိုနုပြည်ဆောင်ဆွေးနွေးပွဲမှာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးဥရုယာတီပြောင်းလဲမှုနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေကိုဆွေးနွေးကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေကိုပြန်ပို့ရေးမြန်မာဆွေးရောက်ကိုဖိအားတိုးပေးဖို့ဝန်ကြီးချုပ်ဟာစီနာကပန်ကြားထားသလိုဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်တွေကိုမြန်မာဆွေးရောက်ကနှောက်နှေးအောင်လုပ်နေတယ်လို့လည်းဆွတ်ဆွဲထားပါတယ်။ဒီဆူဆွဲချက်ကိုမြန်မာဆွေးရောက်ဘက်ကညှဉ်းဆန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တာစတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တာကြောင့်နှောင့်နှေးနေတာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကတုံ့ပြန်ပြောဆိုထားပါတယ်။